Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ31ရက်စနေနေ့ညပိုင်း VOA စီစဉ်လေးကိုမေကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းဒိုမီတာ24 25 32နဲ့ 51 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာနေ့တက်ပါဗျာကျွန်တော်ကရန်နိုင်ပါစနေညပိုင်းသတင်းတွေကိုနားလောင်နေတူညညာပေးသွားမှာဖြစ်ပါတယ်ကမ္ဘာအရှေ့ခြမ်းကနယူးဇီလန်ဩစတြေးလျစတဲ့နိုင်ငံတချို့မှာနေ့တက်ကူပွဲတော်တွေကိုဆင်နွှဲနေကြပြီးတော့နေရာအတော်များများမှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်ယူရိုနိုင်ငံဘိုက်တန်မြို့မှာတော့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်25ရောက်ထပ်မင်းသေးဆုံးသွားပါတယ်တရုတ်နိုင်ငံက2019ခုနှစ်အကုန်မှာသူတို့ရဲ့ဆင်းဆွဲအယောင်းဝယ်ကုန်သွယ်မှုတွေကိုပိတ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာက ABSDF ဘဟုကော်မတီဝင်ကိုမင်းထစ်ကိုမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တင့်နဲ့တရားစွဲဆိုထားတဲ့အကြောင်းကို
မမဖက်ကိုပို့ထားတယ်ပေါ့နော်စက္ကန့်လေးရေးကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲဟဲ့အဲအမှုဖြစ်နေအဲ့လိုမျိုးလေးချားတယ်ဟဲ့စက္ကန့်တည်းလို့ပြောချားတာပဲဟဲ
့ကွန်မင်းထရဲ့ဇနီးဖြစ်သူ ABSDF မြောက်ပိုင်းအဖွဲ့ကော်မတီအတွေ့အမှုမနှောင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်2016အတွက်ဆူတောင်းချက်တွေနှစ်သစ်အတွက်မျောလင်းချက်တွေမြန်မာတခွင်စီစဉ်ဒီစတာတွေကိုလည်းကုညာပိုင်းမှာတင်ဆက်သွားပေးဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မန်းနန်းလောင်တို့ကကြီးညာပေးပါပါ
အီရန်နိုင်ငံမြို့တော်ဘက်ဒတ်အလယ်ပိုင်းကလူစီကားတဲ့ဈေးတစ်ခုမှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ25ယောက်ထပ်မင်းသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။ကားပစ္စည်းတွေအဝတ်ထည်တွေရောင်းချတဲ့ El Sinaik ဈေးမှာဖြစ်ပေါ်တဲ့ဒီတိုက်ခိုက်မှုမှာလူ50ထပ်မင်းလည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းဆိုပါတယ်။ဘုံတစ်လုံးကိုအသေးခံဘုံခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးတော့ကြံဘုံတစ်လုံးကတော့ချင်းကိုင်ဘုံဖြစ်တယ်လို့အီရတ်ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးတော့ Rider သတင်းဌာနကပြောပါတယ်တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှတော့ချက်ချင်းထုတ်ပြောတာတော့မရှိသေးပါဘူးဒါပေမဲ့လည်းဒီလိုဘုံခွဲတိုက်ခိုက်မှုမျိုးတွေကို IS အကြမ်းဖက်သမားတို့ကလုပ်လို့ရှိပါတယ်နိုင်ငံမြောက်ပိုင်းက Jihadist တို့ရဲ့အမာခံနေမည်ဖြစ်တဲ့မိုဆွန်းမြို့ကိုတံပြန်ထိုးစစ်တွေစတင်ခဲ့တဲ့အော်တိုဘာလကစလို့ဘက်ဒတ်မြို့မှာလုံခြုံရေးသတိပေးချက်တွေတိုးမြှင့်ထားပါတယ်ခင်ဗျာ
ရုရှားနဲ့တူရကီနိုင်ငံတို့အကြားဝင်ဆောင်ရွက်ပေးထားတဲ့ Syria အပြစ်ခတ်ရစေးရေးသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ဖို့ရှိပါတယ်။ငြိမ်းချမ်းရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမှာအရင်ဆုံးကြားဖြတ်အစိုးရတရက်ဖွဲ့ဖို့ပါဝင်သလို Syria နိုင်ငံတော်ကလူရစီလူမှုကွန်ရက်ရဲ့အမြန်ဆုံးအနေနဲ့အကင်းဆုံးတဲ့အသားအဆီးမရှိပေးဖို့နိုင်တဲ့တောင်းဆိုချက်တွေပါဝင်ပါတယ်။ထပ်အပြင် Syria အစိုးရနဲ့အတိုက်ခံအုပ်စုတွေကာဇစ်စတန်နိုင်ငံမြို့တော်အစ်တနာမှာဇန်နဝါရီလနောက်ပိုင်းတွေ့ဆုံမှုလည်းပါဝင်ပါတယ်။ဒါဟာဆီးရီးယားကဥဆောင်ပြီးတော့ကုလသမဂ္ဂကူညီဆောင်ရွက်မဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်အရေးကြီးတဲ့ကဏ္ဍလည်းဖြစ်ပါတယ်။အပြစ်ရသဘောတူညီမှုရာခိုင်မြဲမယ်ဆိုရင်2017ခုနှစ်ကတည်းကစတင်လာတဲ့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့အလားအလာကောင်းဖြစ်နိုင်မှာပါ။ဆဲဇူနဲ့နဲ့ချီအုပ်ချုပ်လာတဲ့တမရဘာရှာအယ်အာဆတ်ကိုရာဒူးကဖယ်ရှားဖို့ဆန္ဒပြရင်းပဋိပက္ခတွေစတင်ခဲ့တာပါ။ဒီပြည်ရင်းစစ်မှာလူပေါင်းသသိန်းခွဲတဲ့မင်းသေးဆုံးခဲ့ရတယ်လို့73တန်းနဲ့မင်းအရေးပေါ်ကူညီရေးလိုအပ်နေတာပါ။ဆီးရီးယားပဋိပက္ခကြောင့်ဥရောပတလျှောက်တုတ်ကတဲ့ဆိုင်ရာအကြက်အတွေလည်းဖြစ်ပေါ်လာပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကို Republican တွေကဖျက်သိမ်းပြစ်မယ်လို့ချိန်ချောင်းနေတာကြောင့်အဲ့ဒီဥပဒေကိုကာကွယ်နိုင်ဖို့နှီးလန်းတွေကိုဆွေးနွေးဖို့အတွက်သမ္မတအိုဘားမားဟာလာမယ့်ဗုဒ္ဓဦးနေ့ကျရင် Democrat လွှတ်တော်အမတ်တွေနဲ့ American လွှတ်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။Republican တွေထိန်းချုပ်မဲ့လွှတ်တော်နှစ်ရက်စလုံးကဒီလူတိုင်းတက်နိုင်တဲ့ကျမ်းမာရေးဆောင်ရှောက်မှုအဲ့ဥပဒေကိုအစားထိုးနိုင်တဲ့အစီအစဉ်တစ်ခုမပေးဘဲနဲ့တော့ဖျက်သိမ်းတာမလုပ်နိုင်အောင်အချိန်ဆွဲထားနိုင်မဲ့မဟာဗျူဟာတစ်ရက်ကိုချမှတ်သွားနိုင်ဖို့အတွက်သမ္မတဥပမာနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကမျှော်လင့်နေကြပါတယ်။ဒီဥပဒေရဲ့အစိပ်ပိုင်းတော်တော်များများဒါမှမဟုတ်အားလုံးကိုဖျက်သိမ်းဖို့အောက်လွှတ်တော် Republican တွေကအချိန်ချင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာတော့ဒါနဲ့ပတ်သက်ပြီးတော့မဲမခွဲရသေးပါဘူး။ရွေးကောက်ပွဲမဲဆွယ်စည်းဝေးရေးကာလအတွင်းမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတဥပမာရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းမယ်လို့ကြုံဝါခဲ့တယ်လို့Republican အမတ်တွေကလည်း2019မှာပထမဆုံးလှုပ်ဆောင်မှာကဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုစတင်ဖျက်သိမ်းသွားဖို့အတွက်လွှတ်တော်မှာမဲခွဲဆုံးဖြတ်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။သမ္မတဥပမာရဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကြောင့်အမေရိကန်ပြည်သူတန်ပေါင်းများစွာဟာ ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေရရှိနေတာဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စုတော်က2016ဘာနာရင်းနှစ်အတွင်းလူပေါင်း5သိန်းကျော်ကို American အမိမြေလုံခြုံရေးဌာနကဖမ်းဆီးခဲ့တယ်လို့တောက်ကြားနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြပါရတယ်။ဒါဟာ2015ခုနှစ်ကတည်းကအရေးအတွက်အနေငယ်တိုးလာတာပါ။ပြည်မှုကျူးလွန်ထားသူတွေပြည်သူအတွက်အနေရရှိသူတွေကိုဖမ်းဆီးဖို့နေဆက်လုံခြုံရေးနဲ့ပြည်ရင်းလုံခြုံရေးကိုဦးစားပေးတဲ့ American လူဝင်မှုကြီးကြပ်ရေးရဲ့အကြံပန်းချက်တွေကိုထင်ဟစေတဲ့အစီရင်ခံစာလေးဖြစ်ပါတယ်။အရင်နှစ်ကတည်းကဆိုင်ရင်ဖန်ဆီးထားသူဥယျာဉ်တိုးလာတယ်ဆိုပေမဲ့1980နဲ့2008ခုနှစ်ကြားဖန်ဆီးခဲ့တဲ့ဖြန်းမြအရေးအတွက်ထက်အနည်းငယ်ပဲပိုတယ်လို့အစီရင်ခံစာမှာဆိုပါရယ်အခုလိုဖန်ဆီးထားသူတွေကထိတ်တန့်ဦးစားပေးသူတွေဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါရယ်ဒါအမေရိကန်နိုင်ငံထဲကိုနေဆက်ကနေတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေဒါမှမဟုတ်လဲဂိုင်းကနအဖွဲ့ဝင်တွေအပါအဝင်ပြည်ရင်းလုံခြုံရေးကိုချိန်ချောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အထိတ်ပဲလဲတက်ရောက်ပါရယ်အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE နဲ့အကောက်ခွန်နဲ့နေဆက်ကာကွယ်ရေး CBP ကနေလူပေါင်း၄သိန်းခွဲကျော်ကို2016ဘာနာရည်နှစ်အတွင်းနေရာရင်းပြန်ပို့ခဲ့ပါရယ်ဒီထက်က94ရခိုင်နှုန်းကတော့နံပါတ်1ဦးစားပေးအစီအစဉ်မှာအကျုံးဝင်သူတွေဖြစ်ပါရယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ2018ခုနှစ်ကိုကြိုဆိုတဲ့နေသိကူပွဲတော်တွေကိုမြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းမှာစီကားတိုက်မြိုက်စွာကျင်းပနေကြတာမှာကျွန်တော်အခုတန်လွှင့်နေတဲ့အချိန်မှာတော့နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာတော့2018ခုနှစ်နေသိကူကူးပြောင်းသွားခဲ့ပြီဖြစ်ပါတယ်မကြာခင်မှာတော့ကမ္ဘာအရှေ့ပြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ဟောင်ကောင်ကိုရီးယားစတဲ့နိုင်ငံတွေမှာလည်းနှစ်သက်ကိုပြောရှင်စွာကူးပြောင်းကြတော့မှာဖြစ်ပါတယ်။ကမ္ဘာတဝှမ်းမှာ2019နှစ်သက်ကူးကြိုဆိုပွဲတွေစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကျန်းမာသမားတွေရဲ့ချင်းချောက်မှုအနေရတွေကြောင့်ကမ္ဘာမျိုးကြီးအတော်များများမှာလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်။ကျန်းမာသမားတွေကဩစတြေးလျပါဝင်ကမ္ဘာမျိုးကြီးအတော်များများကိုတိုက်ခိုက်မယ်လို့ချင်းချောက်နေပေမဲ့လည်းအာဏာပိုင်တွေကတော့ပုံမှန်တိုင်းနှစ်သက်ကူးပွဲကိုဆင်နွှဲကြဖို့ဩစတြေးလျပြည်သူတွေကိုတိုက်တွန်းခဲ့ပါတယ်။ပြုတ်နိုင်ငံကနှစ်သက်ကူပွဲတော်ကိုစီစီကားကကျင်းပသွားဖို့အစီအစဉ်မရှိပဲတချို့နေရာတွေမှာဆိုရင်မီရှူမီပန်းပြစ်ဖောက်တာတွေမလုံးကြဖို့ကိုလည်းအာဏာပိုင်တွေကတမ်းမြစ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ရဲတပ်ဖွဲ့ဝင် 8,000 နဲ့အတူအကြမ်းဖက်နေနေရဲ့အဖွဲ့တွေဘုံရှာခွေးတွေကိုလည်းချထားပါတယ်။နယူးယောက်မြို့လေကောင်ကတိုင်းစကွဲမှာလုံမဲ့နှစ်သက်ကူကြိုတဲ့ကောင်တောင်းကလပ်ကိုတော့ဒီနှစ်မှာယာရုကနေအနာမကြခင်ယာရုကနေအနာယူတော့မယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကနှိပ်သွားမှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာနှစ်သက်ကူကာလဖြစ်ပေမဲ့လူအုပ်ကြီးတွေစုဝေးပြီးတော့တရားရုံးစစ်ဆင်မှုကတဆင့်ယာထူးပြန်ရယူဖို့ဆုံးဖြတ်ထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုယာထူးကဖယ်ရှားပေးဖို့စုဝေးဆန္ဒပြကြပါရယ်သမ္မတပတ်ကွန်ဟေဟာအဂတိလိုက်စားမှုအရှုပ်တော်ပုံနဲ့အရေးယူဖို့လွတ်တော်ကဆုံးဖြတ်ခံထားရတာပါဆိုင်းမုတ်တွေဖျောင်းနိုင်တွေနဲ့တပိုးခရယာတွေကင်ဆောင်ထားတဲ့လူအုပ်ကြီးကအထက်ကစုယုံဆန္ဒပြတဲ့နေရာဖြစ်တဲ့နန်းတော်ဟောင်းရှိမှာဒီသတင်းမှအတွင်ငင်းကြံစွာစုဝေးဆန္ဒပြကြပါရယ်ဆိုးမျိုးကသမ္မတနန်းတော်အနေနဲ့ဖွဲ့စည်းပုံခုံရုံးကိုခြေတက်ဖို့လည်းစီစဉ်ထားခဲ့တာပါသမ္မတပတ်ကိုထောက်ခံသူတွေကလည်းရဲတွေထူထူထပ်ထပ်စီတန်းချထားတဲ့အနာကလမ်းတွေပေါ်မှာဆူယုံခဲ့ကြပါတယ်။သမ္မတပတ်ကွန်ဟေရထူးပြန်လဲရယူနိုင်ခြင်းမရှိအောင်ရာသက်ပံဖယ်ရှားလိုက်မလားဆိုတာကိုတော့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံခုံရုံးကနေ6လအတွင်းဆုံးဖြတ်ရမှာပါ။တရားစွဲဆိုဖို့စစ်ဆေးစီရင်မှုမှာအပြန်အလှန်ညှင်းခုံကြတဲ့အဆင့်နောက်တစ်ပတ်မှာရောက်လာပြီဖြစ်တဲ့အတွက်ရုံးတင်စစ်ဆေးချိန်အတွင်းသမ္မတလာရောက်ထွက်ဆိုဖို့အတင်းကျဖိအားပေးလို့မရဘူးလို့တရားသူကြီးတွေကပြောပါတယ်။
တရုတ်နိုင်ငံက2018ခုနှစ်အကုန်မှာသူတို့ရဲ့စင်ဆွဲအယောင်းဝယ်ကုံဆွယ်မှုတွေကိုပိတ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။စင်တွေကိုအခုထပ်ပို့ပြီးတော့ကာကွယ်ပေးနိုင်ဖို့နဲ့တရားမဝင်ကုံဆွယ်မှုတွေကိုအခုထပ်ပို့ပြီးတော့တိုက်ဖြတ်နိုင်ဖို့အတွက်တရုတ်နိုင်ငံအနေနဲ့စင်ဆွဲလုပ်ငန်းတွေစီးပွားဖြစ်ရောင်းဝယ်နေတာတွေကိုတရုတ်နိုင်ငံအဖြစ်ဖြစ်ချင်းရပ်ဆိုင်းသွားမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တရုတ်နိုင်ငံဟာစင်ဆွဲအသုံးပြုမှုနဲ့ပတ်သက်ပြီးတော့နိုင်ငံကရဲ့ဖိအားတွေကိုတိုးပြီးတော့ရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့တရုတ်နိုင်ငံအနေနဲ့ဆင်ဆွေနဲ့ပတ်သက်တဲ့သွင်းကုန်ပစ္စည်းအားလုံးကိုတားမြစ်ပိတ်ပင်မှာဖြစ်သလို1985ခုနဲ့မတိုင်ခင်ကရထားတဲ့ဆင်ဆွေနဲ့လုတ်တဲ့ပစ္စည်းတွေအထိပါတားမြစ်ပိတ်ပင်သွားမှာဖြစ်တယ်လို့ပြောပါတယ်။အာဖရိကတိုက်ကစင်နေအတွက်တော့ဒါဟာတကယ့်မဟာအပြောင်းလဲကြီးဖြစ်တယ်လို့ညော့ချေဆိုင်သဘောတော်ရင်တရိတ်ဆန်ထင်းထင်းဆောင်းဆောင်ရဲ့အဖွဲ့ကအိုင်လီခန်ကပြောပါတယ်။အခုလိုတရုတ်နိုင်ငံကပိတ်လိုက်တဲ့အတွက်ဆင်ဆွေလုပ်ငန်း34ခုနဲ့ဆင်ဆွေလုပ်ငန်းလုတ်ဖို့တတ်မှတ်ထားတဲ့ကုန်သွယ်ရေးနေရာ143ခုထိခိုက်သွားမှာဖြစ်တယ်လို့ ပြည်စိုးရပိုင်ရှင်းဟွာသတင်းအေဂျင်စီကပြောပါရခင်ဗျာ
။ဘရာဇီးလ်နိုင်ငံဆိုင်ရာဂရိစ်တန်အမတ်ရဲ့ဇနီးနဲ့ဖောက်ပြန်နေတဲ့ဘရာဇီးယားကတန်အမတ်ကိုသူတပ်ဖြတ်ခဲ့တယ်ဆိုတာဝန်ခံလိုက်ပြီလို့ဘရာဇီးယားတို့ကပြောပါရတယ်။တန်အမတ်ကိုတနင်္လာနေ့မှာအသက်ရှင်ရနောက်ဆုံးတွေ့ခဲ့ရတာပါ။ရီယိုဒီဂျနေရိုမြို့အနီးနိုဗာအဂူကာအရက်မှာမီးလောင်ထားတဲ့ငားလာတဲ့ကားထဲမှာတန်အမတ်ကာရီယာကိုအာမီရီဒီစ်လို့ယူဆရတဲ့အလောင်းတလောင်းကိုတွေ့ခဲ့တယ်လို့စုံစမ်းရေးတွေကပြောပါရတယ်။တန်အမတ်တို့ဆုံတဲ့ဟာအလတ်ရဲ့ပန်းဖြေခီးဖြစ်အဲ့ဒီနေရာကိုရောက်နေတာဖြစ်ပြီးဇန်နဝါရီလ9ရက်နေ့မှာအလုပ်ပြောင်းဖို့ရှိနေတာပါ။ဒါပေမဲ့လည်းတနင်္လာနေ့ညမှာအိမ်ကထွက်သွားတဲ့တန်အမတ်ပြန်ရောက်မလာဘူးဆိုပြီးတော့ဇနီးဖြစ်တဲ့ Francois Olivier ကရဲဌာနကိုပို့ထုတ်နေကအကြောင်းကြားခဲ့တာပါ။တန်အမတ်ဆုံတဲ့အပန်းဖြေနေတဲ့တိုက်ခန်းကဆိုဖာပေါ်မှာတန်အမတ်စီကားလို့ယူဆရတဲ့သွေးစားတွေတွေ့ရတယ်လို့စုံစမ်းရေးအရာရှိတွေကတောက်ကြနေမှာပြောပါရယ်။တန်အမတ်ကိုတနင်္လာနေ့အနောက်ပိုင်းအဲ့ဒီအိမ်မှာတက်ပြီးတော့အလောင်းကိုကားထဲရွှေ့ခဲ့တာလို့ရဲအရာရှိ Sergio Moria ကဝန်ခံပါရယ်။အဲ့ဒီနောက်ကားကိုအခုရှာတွေ့တဲ့နေရာစီမောင်းပြီးတော့မီးရှို့ခဲ့တာပါ။အလောင်းကိုရဲအရာရှိရဲ့ဝမ်ခွဲတယောက်ကငွေကြေးလက်ခံယူပြီးတော့ကုညီရွှေ့ပေးခဲ့တယ်လို့ရဲတို့ကယူဆထားပါတယ်။တန်မြတ်ရှိခံရတဲ့တန်အမတ်ရဲ့ဇနီးရဲအရာရှိနဲ့ဝမ်ခွဲတို့ကိုရဲဌာနမှာထိန်းသိမ်းထားပါတယ်။တန်အမတ်ဇနီးမောင်နှမအသက်ဆယ်နှစ်အရွယ်သမီးတူရထားပါတယ်။
2016ခုနှစ်ကမ္ဘာအကောင်ဆုံးဘောလုံးသမားခရစ္စတီယာနိုရိုနယ်ဒိုကိုတရုတ်နိုင်ငံလီကလပ်တစ်ခုကငွေကြေးသန်းပေါင်းများစွာပေးပြီးကမ်းလှမ်းလိုက်တာကိုရှယ်စီနီပြအန်တိုနီယိုကွန်တီကဝေဖန်လိုက်ပါတယ်ခင်ဗျာ
။
ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ ABSDF ကော်မရှင်ဝင်တဦးတရားစွဲဆိုခံထားရတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာအာဏာပိုင်တွေကနေဖမ်းဆီးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားအသိဆက်သွယ်မှုပုံမှန်စခွန်မြင်းဆောင်တစ်နဲ့တရားစွဲဆိုထားတယ်လို့မိသားစုဝင်တွေနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ် ABSDF အဖွဲ့ဟာအစိုးရနဲ့ NCA တိုင်းငံလုံးအဖြစ်ခက်ရစရေးစာချုပ်ရေးထိုးထားတဲ့တရားဝင်ဖွဲ့စည်းဖြစ်ပေမဲ့လည်း ABSDF မြောက်ပိုင်းအဖွဲ့ခေါင်းဆောင်ကိုမင်းထေးဟာလက်ရှိမြန်မာတက်မတော်နဲ့စီးရစ်တင်းမာနေတဲ့ KPO အဖွဲ့နဲ့ဆက်ဆက်မှုရှိနေလို့အခုလိုထိမ့်သိမ့်တရားစွဲဆိုခံနေရတယ်လို့ယူဆရတာပါ။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားပြီးကချင်ပြည်နယ်မုံမောင်မြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကိုမင်းထေးရဲ့ဇနီးဖြစ်သူ ABFDF မြောက်ပိုင်းဖွဲ့ကော်မတီတွင်းရင်မှုတော်နိုင်ရင်ခေါ်မှတ်နှောင်းက VOA ကိုခုလိုပြောပါတယ်
မမဖက်ကိုပို့ထားတယ်ပေါ့နော်တက်ကနေရေးကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တည်င်းချားတာပဲဟဲ့အဲအမှုဖြစ်နေအဲ့လိုမျိုးလဲချားတယ်ဟဲ့စခွန်တက်လို့ပြောချားတာပဲဟဲ့မမရဲစခန်းမှာရှိတယ်
ကိုမင်းသိဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုပ်ရုံဆွေးနွေးပွဲကပြန်ဒီဇင်ဘာ29ရက်နေ့ပမော်လွယ်ကျဲကားလမ်းပေါ်ကတိန်လုံဂိတ်မှာမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါကိုမင်းသိဟာအစိုးရနဲ့ NCA တနင်္ဂနွေလို့အပြစ်ခံရစရေးစာချုပ်သဘောတူလက်မှတ်ရေးသူသားတဲ့ ABFDF ဖွဲ့ရဲ့ဗဟိုကော်မတီဝင်သူဖြစ်တယ်လို့အခုလိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားတာမဖြစ်သင့်တယ်လို့ ABFDF အဖွဲ့တာဝန်ရှိသူတွေကလည်းဒီအမှုနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေတယ်လို့မနှောင်းကအခုလိုဆက်ပြောပါရယ
်ဆက်ခွန်နဲ့စစ်ဆိုတဲ့ဥစ္စာတော့ဖြစ်တော့မဖြစ်သင့်ဘူးပေါ့နော်ဒါမဲ့ပါပြောပြောဒီမလိုအဖွဲ့ကတော့ဆက်ပြီးတော့မှဒီကိစ္စနဲ့ပတ်သက်ဒီမှာဆက်ပြီးညှိနှိုင်းဆောင်ရွက်နေခြင်းဖြစ်တယ်ဆိုတော့သိရတယ်ရှင်
ABFDF ဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခံရစေးရေးစာချုပ် NCA မှာလက်မှတ်ရေးသူထားတဲ့အဖွဲ့ရှိဖွဲ့နဲ့ကတဖွဲ့ဖြစ်ပြီးတရားဝင်ဖွဲ့တစ်ခုဖြစ်ပေမဲ့လက်ရှိစစ်ရေးသင်းမာနေတဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့ဆက်ဆံမှုရှိနေလို့အခုလိုဖမ်းဆီးဆိုင်တိုင်တရားစွဲဆိုခံရတယ်လို့ယူဆကြောင်းမုံမောင်မြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကပြောပါတယ်
ကျွန်တော်ကလမ်းဆောင်တိုင်းကြီးတော့သူ့ကိုလို့စခွန်နဲ့တင်းနဲ့ဆွဲထားတယ်လို့ကြားတာပါပဲ။မနေ့ကတော့ရေးကလို့ပြောတယ်။မုံမောင်ပြောနေတဲ့စကားမျိုးဖွင့်လာတော့ရေးကလို့ပြောတယ်။ ABSCS ကိုတော့ကျွန်တော်တို့က NCA လက်မှတ်ထိုးထားပြီးလေ။သူတို့တော့ကျွန်တော်တို့ဘလို့မှနေကြမှာသူကတရားဝင်ဖွဲ့စည်းပြသွားပြီး ABSCS နဲ့ဆွဲတာမဟုတ်ဘူးတနေ့ကျွန်တော်တင်လာတော့ဒါ PI KIO နဲ့ဆက်ဆက်မှတင်လာပဲ။
ကိုမင်းသေးကိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့မုံမောင်ရဲသားဖွဲ့ကနေတရားစွဲဆိုခဲ့ကြောင်းကိုလည်းမုံမောင်မြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကအတည်ပြုပြောဆိုပါရယ် ABFDF ဗဟိုကော်မတီကိုမင်းသေးဟာကချင်ပြည်နယ်မြောက်ပိုင်းဒေသ KIU ဖွဲ့ရဲ့အခြေခံဒေသမှာရှိတဲ့ကျောင်းသားတပ်မတော်တပ်ဖွဲ့မှာတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသင်းမာနေစေချင်နေကြောင်းထိန်းသိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါတယ်ကိုမင်းသေးတရားစွဲဆိုခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မူမောင်မြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။လက်ရှိမှာ ABFDF ဖွဲ့အနေနဲ့ကိုမင်းသေးကိုဘာကြောင့်ဖမ်းဆီးရတယ်ဆိုတာ JMC လို့ခေါ်တဲ့အပြစ်ခံရစဲမှုစောက်ကြီးလေ့လာရေးကော်မတီရဲ့အဖြေကိုစောင့်နေတယ်လို့ ABFDF ရဲ့ဒုတိယဥက္ကဋ္ဌရဲဘော်မျိုးဝင်းကဆိုပါတယ်
ကျွန်တော်တို့လည်းဆွေးရဖရဲနေပြီးတော့မတဖရဲနေတရားဝင်စားကို GMC ရနေတစေအဲ့ဒီတရားဝင်စားကျွန်တော်စီပို့မယ်ဆိုတာကျွန်တော်စောင့်နေအဲ့စားကျွန်တော်တို့လက်ခံရရှိပြီးမှာပဲကျွန်တော်ဒီကိစ္စကိုကျွန်တော်ကွန်ဖာမ်ပေးကြရတော့ပြောနေပါဘောနော်ခုဒီကျွန်တော်တို့တရားဝင်စားတော့မရသေးဘူးဗျ
ကိုမင်းသေးလူမြောက်ရေးအတွက် ABF တရားခေါင်းဆောင်တွေနေနဲ့တပ်မတော်ကတာဝန်ရှိသူတွေအစိုးရတာဝန်ရှိသူတွေတက်ဆိုင်ရာငင်းချမ်းရေးကော်မတီတွေနဲ့ညှိနှိုင်းဆောင်ရွက်နေစေအခြေအနေမှာရှိနေတယ်လို့ရဲဘော်မျိုးဝင်းကဆိုပါတယ်ကိုမင်းသေးထိမ့်သိမ့်ခံရတဲ့ဖြစ်စဉ်ပေါ်မှာအသေးစိတ်မသိရသေးပေမဲ့တက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာငင်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေက VOA ကိုပြောဆိုခဲ့ပါတယ်တကယ်လို့မတရားတင်းဆက်သွယ်မှုပုံမှန်18နှစ်တဲ့တရားစွဲဆိုခံရရင်ပြစ်မှုကြီးငယ်လိုက်ထောင်ဒဏ်9နှစ်ကနေ10နှစ်ထိကျခံနိုင်တယ်လို့ရှင်းနေဦးအောင်မျိုးသားကပြောပါတယ်။ကိုမင်းသေးဟာ ABFDF ကိုကူစားပြုပြီးငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူတူလည်းဖြစ်ပါတယ်။ကိုမင်းသေးဟာနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းလား Silver Star Star လို့နဲ့ရိုက်ကူးထုတ်လို့သရုပ်ဆောင်ထားတဲ့ Rambo 4စက္ကန့်မှာမြန်မာတပ်မတော်စစ်ဗိုလ်သူအဖြစ်ပါဝင်သရုပ်ဆောင်ထားသူတူလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတွင်ပြပထားတာပါခုတခါမြန်မာတခွင်းစီစဉ်ကိုတင်ဆက်ပေးပါမယ်2019နှစ်သစ်ဆူတောင်းတွေကိုပြောပြထားတဲ့ Cardinal Charles Bow ဆွေဆုံရအနုပညာရှင်ကြီးဆရာဦးဝင်းဖေပရဟိတစွမ်းဆောင်ရှင်ဦးကျော်သူနဲ့88ငင်းကြီးနဲ့ပွင့်လင်းလူအဖွဲ့စီကကိုမြိုင်အေးတို့သူတို့ပြောထားတဲ့နှစ်သစ်ဆူတောင်းတွေကိုနားဆင်ကြအောင်ပါရှင်
ကျင်းလာတော့ညီကောင်မတို့တို့ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေ Happy New Year ကျွတ်တော်နှစ်စဉ်နှစ်တိုင်းတူဦးနဲ့တူအခုလိုမျိုးနှုတ်ဆက်ကြပါပဲဒါပေမဲ့အမှန်ပြောရမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့နေရာတော်တော်များများမှာပျော်ရွှင်မှုမရှိကြပါဘူးတိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်ပွားနေပါတယ်စေဘေးရှောင်းစကန်းကဒုက္ခတဲ့နှစ်သိန်းကျော်အဖို့တော့ပျော်ရွှင်ပွဲနှစ်သစ်မဖြစ်နိုင်ပါဘူးနှစ်ပေါင်း60လောက်ကတည်းကအစာပြုခဲ့တဲ့စစ်မီးဟာတောက်လောင်နေသေးပါလက်နက်နဲ့တုံ့ပြန်ခြင်းအဖြစ်ငင်းချမ်းရေးမရနိုင်ဘူးဆိုတာကျွန်တော်တို့သိနေကြပါပြီတရားမျှတမှုရှိရင်ငင်းချမ်းရေးရနိုင်ပါလိမ့်မယ်တွေ့ဆုံဆွေးနွေးအဖြေရှာရင်လည်းပဲငင်းချမ်းရေးရဖို့အလားအလာရှိပါတယ်ဒါကြောင့်မို့2019ခုနှစ်ဇန်နဝါရီလတရနေ့ကိုမြန်မာပြည်တပြည်လုံးငင်းချမ်းရေးအတွက်ဆူတောင်းခြင်းနဲ့ဥပုသ်ဆောင်ချိုးချံဝါရှောင်ရာနေ့ရက်အဖြစ်နဲ့ဘာသာတရားအားလုံးအတူတကပါဝင်ဆူတောင်းကြဖို့ရန်အတွက်ဖိတ်ခေါ်လိုပါတယ်ကျွန်တို့ဆူတောင်းဝေပြုကြတဲ့နေရာဖြစ်တဲ့ဘုန်းတော်ကြီးเจ้าများဖျားเจ้าများဖျားစီဒီနဲ့ပလီတွေကိုသွားရောက်တဲ့နေရာတိုင်းမှာစစ်ပွဲများရာဆဲကြပါဆိုတဲ့စာသားလေးစတစ်ကာလေးနဲ့အတူတူပို့စကာအလံတွေတည်ဆောင်သွားဖို့ရလည်းပဲတော့ဖိတ်ခေါ်ပါတယ်။ဒါကြောင့်နှစ်သစ်ရဲ့ပထမဆုံးနေ့မှာငင်းချမ်းရေးအတွက်ဆူတောင်းပြီးတော့လူသားတွေရဲ့စိတ်နှလုံးပြောင်းလဲစေဖို့အတွက်ချိုးချံဝါရှောင်ကြပါစို့။စစ်ပွဲများရဆဲကြပါ2019ခုနှစ်ကိုငင်းချမ်းရေးနှစ်ဖြစ်စေပ
ါ2019ခုနှစ်နှစ်သက်မင်္ဂလာမှာမြန်မာနိုင်ငံပြည်သူပြည်သားများနဲ့တကွာကပပြည်သူများလူသားများသရဝါများကျမ်းမာချမ်းသာကြပါစေစစ်ပွဲတွေလည်းငင်းချမ်းကြပါစေသတ္တဖြတ်တာတွေလည်းကင်းရှင်းပါစေတို့စုမုံအောင်တောင်းရပါလေဗျာ
ဒီနှစ်သစ်မင်္ဂလာစကားဆုတောင်းရမယ်ဆိုရင်မမဆုရတော့နှစ်တိုင်းကြော်တော့တောင်းလို့ရဒါပေမဲ့နှစ်တိုင်းလည်းဆုတောင်းရမပြည့်ခဲ့ဘူးပြည့်မလို့လို့ဖြစ်လိုက်လွဲဝါလိုက်အဲ့လိုဖြစ်တယ်အဲ့တော့ဒီနှစ်ကတော့2019ကစပြီးတော့ကျွန်တော်တို့နိုင်ငံရေးလောကပဲဖြစ်ဖြစ်စီးပွားရေးလောကပဲဖြစ်ဖြစ်ပရဟိတလောကပဲဖြစ်ဖြစ်ဘယ်လောကပဲဖြစ်ဖြစ်ပါကိုကျင်းစာနာစိတ်ကလေးတွေနဲ့စီစီလုံးလုံးညညကိုလုပ်ငန်းတွေကိုကောင်းကျေပေါ်လှုပ်ဆောင်ပါပါလို့ကြောမြတ်တရရထမှာပဲကိုလုပ်ငန်းကိုတာဝန်ကိုချီရဲ့ဆိုရင်ဒါတိုင်းပြည်ကိုတစ်ဖက်တစ်လမ်းအထောက်အပံ့ပေးပါတယ်အဲ့တော့ကျွန်တော်တိုင်းပြည်ငြိမ်းချမ်းသာရာတိုးတက်တဲ့ခမီတိုးတက်တဲ့နိုင်ငံကမ္ဘာနိုင်ငံမှာအသိမှတ်ပြုစံထားလောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်အောင်ကိုတာဝန်ကိုချီ ကိုတီလာကိုလုံချဖို့ရည်ကြီးပါတယ်အားလုံးမင်္ဂလာပါခင်ဗျာ
မင်္ဂလာပါ Happy New Year ပါအဲလာမယ့်နှစ်သစ်မှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပါတယ်နှစ်ဟောင်းတွေမှာကြုံကြိုက်ခဲ့တဲ့ပြိပခါတွေကိုပြန်ပြောမယ်ဆိုလို့ရှိရင်အခုထက်ဒီကျွန်တော်တို့နိုင်ငံမှာအမျိုးသားရင်းနှီးစည်းရေးကိုပြည်ပြင်အကောင့်ထဲဖွင့်နိုင်တဲ့အခြေအနေမတွေ့ရသေးပါဘူးအဲ့ဒီလိုပဲတိုင်းရင်းသားဒေသတွေမှာဆိုလဲစစ်မဲ့မီလီယံတွေတောက်လောင်နေတာလည်းဆိုးတဲ့ဆိုးလာတဲ့အခြေအနေတွေဖြစ်ခဲ့ပါပြီမြန်မာနိုင်ငံတို့နိုင်ငံသားတွေခံစားနေရတဲ့ဒုက္ခတွေဒုက္ခတွေအားလုံးကိုနှစ်ဟောင်းမှာပဲထားခဲ့စေချင်ပါတယ်နှစ်သစ်ကိုမင်္ဂလာနဲ့အတူမင်္ဂလာနဲ့ကျွန်တော်ကြိုဆိုချင်ပါတယ်နှစ်သစ်ကိုကောင်းမွန်သောခြေလှမ်းတွေနဲ့စတင်ချင်ပါတယ်အဲ့လိုစတင်နိုင်မှုတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူလက်ရှိအုပ်ချုပ်နေတဲ့အစိုးရနောက်တစ်ခါတက်မတော့တိုင်းသားလက်နက်ကိုင်များနဲ့အတူအားလုံးပူးတွဲလက်တွဲပြီးတော့မှကောင်းမွန်တဲ့အနာဂတ်စီကိုချီတက်ကြပါစို့လို့ကျွန်တော်ဆုတောင်းချင်ပါတယ်ဘလောက်ပါလဲ
Natasha 2019သစ်စတောင်းနေကိုနားဆင်ခဲ့ကြရတာပါအခုဒီခါမှာတော့2016နိုင်ငံတကာသတင်းနှစ်ချုပ်ကိုတင်ဆက်ပေးပါမယ်2016တွင်မှာကွယ်လွန်သွားတဲ့ထင်ရှားသူတွေရှိသလိုနိုင်ငံရေးအပြောင်းအလဲတွေလည်းဒီလိုများတဲ့2016ခုနှစ်အတွင်းကမ္ဘာနိုင်ငံတချို့ကအဖြစ်ပြက်တွေကိုစူးစီးပြီးတော့ကိုငင်းချက်နဲ့နန်းလောင်တို့ကပြောပြပေးပါမယ
်2016နှစ်စံပိုင်းမှာတော့မြောက်ကိုရီးယားကနိုင်ငံတကာကိုအန်တုတဲ့လုပ်ရည်အဖြစ်ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ခဲ့ပါတယ်အရွယ်အစားသေးငယ်ပြီးပောက်ကွဲမှုအပြင်းနဲ့ဟိုက်ဒရိုဂျင်ဘုံးကိုဇန်နဝါရီလ6ရက်နေ့ကအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပြီးနောက်ဆက်တွဲဆိုသလိုပြင်းအား5တသမ8ရှိတဲ့ငလင်တစ်ခုနျူကလ িয়ার စခန်းထဲမှာလှုပ်ခတ်ခဲ့ကြောင်းလည်းတိုင်းတာတွေ့ရှိခဲ့ကြပါတယ်
။မက္ကဆီကိုနိုင်ငံမှာဝရံပြည့်အဖြစ်အလို့ရှိနေတဲ့မိုးရဲရာဇာ El Chapo ကိုမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကဇန်နဝါရီလ6ရက်နေ့မှာပဲပြန်လည်ဖမ်းဆီးမိခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလုံခြုံရေးအတင်းကျပ်ဆုံးထောင်ကနေမြေအောက်လိုင်ကောင်းတူးပြီးတော့2015ခုနှစ်ဇူလိုင်လထဲထွက်ပြေးခဲ့ပြီးတဲ့နောက်လနဲ့ချီအပြင်းထန်ရှာဖွေခဲ့ပြီးတော့ဖမ်းဆီးမိခဲ့တာပါ
။နာမည်ကျော် British Rock ဂီတသမား David Bowie ဟာဇန်နဝါရီလ10ရက်နေ့မှာကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့သတင်းဟာကမ္ဘာသတင်းစာမျက်နှာတွေမှာနေရာယူခဲ့ပါတယ်။အသက်69နှစ်ပြည့်မွေးနေ့အပြီးရက်ပိုင်းမှာပဲကွယ်လွန်ခဲ့တဲ့ Bowie ဟာကွယ်လွန်ချိန်မှာဇနီးဖြစ်သူကိုဟန်ပြမယ်အီမန်နဲ့သားသမီးနှစ်ယောက်ကျန်ရစ်ခဲ့ပါတယ်။
ဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာနိုင်ငံတကာအရေးပေါ်ကျန်းမာရေးအခြေအနေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖေဖော်ဝါရီလ3ရက်နေ့မှာပဲကြေညာလိုက်ပါတယ်။အမေရိကတိုက်နိုင်ငံတွေမှာရောဂါကူးစက်ခံရသူ4တန်းလောက်အထိရှိလာရာကမိခင်လောင်းတွေအတွက်မွေးရပါချိုးရင်ချက်တွေနဲ့ကလေးတွေမွေးဖွားနိုင်တဲ့ရောဂါဟာကမ္ဘာတစ်ဝန်းလုံးအတွက်အန္တရာယ်အဖြစ်ကြေညာခဲ့တာပါ
။ဖေဖော်ဝါရီလပထမပတ်အတွင်းမှာပဲထိုင်ဝမ်ကျွန်းရဲ့အနောက်တောင်ဘက်တိုင်နမ်မြို့မှာအင်အားပြင်းငလင်တစ်ခုလှုပ်ခတ်မှုကြောင့်18ထက်တိုက်ခန်းတွဲတစ်ခုပြိုကျခဲ့ပြီးလူပေါင်း115ယောက်ထပ်မင်းသေဆုံးသွားပါတယ်။ပြင်အား 6.8 ရှိတဲ့ငလင်ဟာတရုတ်နှစ်သစ်ကူးပွဲတော်အစအာယုံတက်ချိန်မှာလှုပ်ခတ်ခဲ့တာပါ
။နှစ်ပေါင်း55နှစ်ကြာအဆက်အဆံမရှိခဲ့တဲ့အမေရိကန်နဲ့ကျူဘာနိုင်ငံတို့ကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာမတ်လ20ရက်နေ့မှာပဲဟာဗာနာမြို့တော်ကိုသွားခဲ့ပါတယ်။နှစ်ပေါင်း90နှစ်ပါမှာအမေရိကန်သမ္မတတဦးရဲ့ပထမဆုံးခီးစဉ်အဖြစ်နရက်ကြာခီးစဉ်အတွင်းကျူဘာသမ္မတရာဦးကတ်စတိုနဲ့လည်းတွေ့ဆုံခဲ့ပါတယ်
။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာလေဆိပ်နဲ့အနီးအနားကပူဒါယုံတွေကိုမက်စလာ22ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း35ယောက်ထပ်မင်းသေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။အကြမ်းဖက်ဘုံးခွဲတိုက်ခိုက်မှုကျူးလွန်သူ3ဦးကိုတော့ CCTV လုံခြုံရေးမှတ်တမ်းတင်ကင်မရာတွေကနေတဆင့်အာဏာပိုင်တွေကစစ်ဆေးဖော်ထုတ်နိုင်ခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံလာအိုမြို့ကပန်းချံတစ်ခုမှာမတ်လ29ရက်နေ့ကအသေးခံဘုံးခွဲတိုက်ခတ်မှုကြောင့်အမျိုးသမီးတွေနဲ့ကလေးအများစုအပါအဝင်အနည်းဆုံးလူပေါင်း65ယောက်သေဆုံးခဲ့ပြီးတော့300ကျော်ဒဏ်ရာရခဲ့ပါတယ်။ပန်းချံထက်ကကလေးတွေဒဏ်စီကြတဲ့နေရာအနီးဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကတာလီဘန်အဖွဲ့အစည်းကကြေညာခဲ့ပါတယ်
။ကမ္ဘာမှာအကြီးမားဆုံးလျှို့ဝှက်ချက်ပေါက်ကြားမှုတစ်ခုအဖြစ်ပနားမစာရွက်စာတမ်းများဆိုပြီးထင်ရှားလာတဲ့မိဘမှာလျှို့ဝှက်ငွေစည်းင်းဖွင့်သူတွေနဲ့ပတ်သက်လို့ဧပြီလဆန်းမှာပဲနိုင်ငံတကာအစိုးရတွေစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ကြပါတယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တချို့ရဲ့နာမည်တွေပါဝင်နေတဲ့အချက်လက်တွေကြောင့်ထင်ရှားတဲ့နိုင်ငံရေးသမားတွေနှီးဆက်သူတွေနဲ့ဆွေမျိုးသားချင်းတွေတထေးတွေအပေါ်မှာစုံစမ်းစစ်ဆေးဖို့ဖိအားတွေလည်းပေါ်ပေါက်ခဲ့တာပါ
။ဇွန်လ23ရက်နေ့မှာတော့ဥရောပသမဂ္ဂ EU အဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုအဆုံးဖြတ်ပေးမဲ့သမိုင်းဝင်လူမှုဆန္ဒခံယူပွဲကျင်းပပြီးမဲရလာတွေအရခွဲထွက်ရေးထောက်ခံသူတွေဖက်က400ခန့်အသားနဲ့အနိုင်ရသွားခဲ့ပါတယ်။ EU ဥရောပသမဂ္ဂထဲကဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron ရာထူးကနေအနားယူသွားပြီးအဲ့ဒီအချိန်ပြည်ထရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ Theresa May ကိုဝန်ကြီးချုပ်တဲ့အဖြစ် Conservative Party ကရွေးချယ်တည်မြောက်လိုက်ပါတယ
်။ဇွန်လအတွင်းတူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုစ조사မှုဖြစ်ပွားခဲ့ပြီးမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုဟာ American အခြေစိုက်မွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကကြိုးကင်ခဲ့တယ်လို့တူရကီသမ္မတရီးစက်တာယီအာတိုဝမ်ကဆွဆွဲခဲ့ပါတယ်။အာဏာသိမ်းမှုနဲ့ဆက်ဆက်သူတွေလို့ဆွဆွဲပြီးတူရကီရဲတပ်ဖွဲ့ဝင် 12,000 ကျော်ကိုအစိုးရကအော်တိုဘာလအတွင်းယာရူကနေရက်ဆိုင်လိုက်ပါတယ်။ယာရူကနေရက်ဆိုင်ခံရတဲ့ရဲဝင်တန်း 12,000 ကျော်ထဲမှာရဲတပ်ဖွဲ့ဝင်အကြီးအကဲ 2,500 ကျော်ပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုစ조사ခဲ့တဲ့ဖြစ်ရဖြစ်ခဲ့ခြင်းကဆလို့စစ်တပ်ရဲတရားရေးဆိုင်ရာနဲ့ပညာရေးဆိုင်ရာဝန်ထမ်းပေါင်း 3,000 လောက်ကိုအစိုးရကအလုပ်ဖြုတ်ခဲ့သလိုလူပေါင်း 3,000 လောက်ကိုလည်းအာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့ပါတယ်
။နိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာနောက်ဆုံးထွက်ပေါ်လာတဲ့ရလဒ်တွေအရအိမ်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေကြီးဒေါ်နယ်ထရမ့်အနိုင်ရရှိခဲ့ပါတယ်။သမ္မတရွေးကောက်ပွဲမှာနောက်ဆုံးထွက်ပေါ်လာတဲ့ရလဒ်တွေအရရွေးကောက်ပွဲမှာအနိုင်ရဖို့လိုအပ်တဲ့ electoral vote ကိုယ်စားလှယ်မဲ290ရဖို့နီးစပ်လာချိန်မှာပဲပြိုင်ဖက် Hillary Clinton ကတယ်လီဖုန်းဆက်ပြီးတော့ရွေးကောက်ပွဲမှာသူ့အရေးနိုင်ငံကြောင်း Donald Trump ကိုပြောကြားခဲ့တာပါ။ American ရွေးကောက်ပွဲရလအပေါ်ဩဇာလွှမ်းမိုးစေဖို့ရည်ရွယ်ပြီး Democratic Party ရဲ့ computer email တွေကို Russia နိုင်ငံဘက်ကထိုးဖောက်ခုယူခဲ့တဲ့အကြောင်း American ထောက်လှမ်းရဲ့အရာရှိတွေကပြောဆိုခဲ့ပါတယ်။သမ္မတ Obama ကတော့ဒီလို Russia ဘက်က online ကသင့်ဖောက်ထွင်းပြီးတော့ရွေးကောက်ပွဲအပေါ်နှောက်ယှက်ဖို့ကြိုးစားမှုတွေကိုစုံစမ်းစစ်ဆေးဖို့အမိန့်ပေးခဲ့ပါတယ်
။ Cuba နိုင်ငံရဲ့ Communist ခေါင်းဆောင်ဟောင်း Fidel Castro ဟာအသက်90အရွယ်မှာကွယ်လွန်သွားပြီလို့ဤဖြစ်သူလက်ရှိသမ္မတ Raul Castro ကနိုင်ငံပိုင်ရုံးမြင့်တန်ကြားသတင်းဌာနကနေနိုဝင်ဘာလ25ရက်နေ့ကကြေညာခဲ့ပါတယ်။ Fidel Castro ဟာကမ္ဘာအနောက်ဖက်ချမ်းမှာပထမဆုံး Communist နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘာရဲ့ရွေးကောက်ခံသမ္မတဖူလန်စီယိုဘက်တစ်စတာကိုအာနာကဖယ်ရှားခဲ့တဲ့ကက်စထရိုဟာသူကိုယ်တိုင်လည်းအာနာရှင်တဦးဖြစ်လာခဲ့တာပ
ါ။ဆီးရီးယားနိုင်ငံကစစ်တမ်းသင့်အလက်ပိုမြို့ကိုပြန်လည်သိမ်းယူနိုင်ခဲ့ကြောင်းအစိုးရတပ်ဖွဲ့ကဒီဇင်ဘာလအတွင်းကြေညာလိုက်တဲ့အတွက်6နှစ်နီးပါးကြာပြည်တွင်းစစ်မှာဆီးရီးယားစစ်တပ်အတွက်အကြီးမားဆုံးအောင်းပွဲဖြစ်ခဲ့ပါတယ်။ပြည်တွင်းစစ်မဖြစ်ခင်တိုင်းပြည်မှာလူဦးရေအများဆုံးမြို့ဖြစ်တဲ့အလက်ပိုမြို့ကိုတော့2012ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ဆီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရကအပြစ်အဝထိန်းချုပ်လိုက်တာပါ။6နှစ်လောက်ကြာလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်လူ3,000 လောက်သေဆုံးမယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်
။ဘာလီမြို့ကလူစီကားတဲ့ခရစ်မတ်ဈေးတစ်ခုတည်းကိုဒီဇင်ဘာလ12ရက်နေ့ကထရက်ကားတစ်စီးနဲ့မောင်းဝင်တိုက်ခိုက်မှုနဲ့ဆက်နွယ်ပတ်သက်နေသူအသက်24နှစ်အရွယ်တူနီးရှားနိုင်ငံသားအန်နစ်အမ်မရီကိုရပ်ပိုင်းတွင်းမှာပဲအီတလီနိုင်ငံမီလန်မြို့ကယထာဘူရာယုံတစ်ခုနားမှာအီတလီရဲကပစ်တက်လိုက်ပါတယ်။ဘာလင်ခရစ်မတ်ဈေးကိုကားနဲ့တိုက်ခိုက်မှုမှာလူ12ယောက်သေဆုံးပြီး56ယောက်ဒဏ်ရာရခဲ့တာပါ။အန်နစ်အမရီသေဆုံးသွားပြီးဖြစ်ပေမဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားမယ်လို့ဘာလင်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမနီအစိုးရရှေ့နေချုပ်ပီတာဖရန့်ကပြောပါတယ်။
တူရကီနိုင်ငံအန်ကာရာမြို့မှာရဲတပ်ဖွဲ့ဝင်တဦးဖြစ်တဲ့အသက်22နှစ်အရွယ်မဲလ်ဗတ်မတ်အာတီဒတ်ပစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတန်အမတ်ကြီးအန်ဒရေးခါလော့ဖ်ဒီဇင်ဘာလ19ရက်နေ့ကသေဆုံးသွားပါတယ်။ပစ်ခတ်ခံရချိန်မှာတန်အမတ်ကြီးဟာပြက်ခန်းဖွင့်ပွဲအခမ်းအနားတစ်ခုမှာမိန့်ခွန်းပြောကြားနေတာဖြစ်ပြီးသူမိန့်ခွန်းပြောကြားတဲ့စင်နာကကတ်လာပြီးတော့တနတ်နဲ့ပစ်ခတ်သွားတာဖြစ်ပါတယ်။အခမ်းအနားကိုရိုက်ကူးနေတဲ့ဗီဒီယိုထဲမှာဖြစ်ပျက်သွားတဲ့အခြေအနေအလုံးကိုမှတ်တမ်းတင်ထားလိုက်နိုင်ပါတယ်။တနတ်သမားဟာအလာဟူအက်ဘာအလာရှင်မြတ်သားလင်ကြီးမြတ်တယ်လို့ဩဟစ်ပြီးတော့ရုရှားတွေကဆီးရီးယားမှာအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်နေတဲ့အတွက်တန်ခတ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီမြို့နာကလူစီကားတဲ့မီရှူမီပန်ဈေးတစ်ခုမှာဒီဇင်ဘာလ20ရက်နေ့ကပောက်ကွဲမှုကြီးတစ်ခုဖြစ်တာကြောင့်လူ31ယောက်ထဲမှနေသေဆုံးပြီးအယောက်80ဒဏ်ရာရသွားပါတယ်။မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့တူတယ်ဘတ်မြို့နယ်ကခရစ်မတ်နဲ့နှစ်သစ်ကူအားလည်းရဲ့ကာလာရီအတွင်းမှာမီရှူမီပန်းဝယ်တဲ့သူတွေနဲ့ပြည့်နှက်နေချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ
ခရစ်မတ်နေ့မှာပဲဝမ်ဂီတာဖွဲ့နဲ့အတူနာမည်ကျော်ကြားခဲ့တဲ့ဗြိတိရှားလူမျိုးဆိုတော့တချင်းရေးဆရာနဲ့တချင်းခွေထုတ်လုပ်သူဂျော့ချ်မိုက်ကယ်ဟာအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်ဆယ်ကျော်သက်အရွယ်အဆိုတော်ဘဝအစောပိုင်းကာလာရီမှာ Wake Me Up Before You Go Young Guns Go For It နဲ့ Freedom တို့လိုတချင်းတွေဆိုပြီးတော့အကြီးအကျယ်အောင်မြင်ခဲ့သူပါသူ့ရဲ့နေအိမ်ရှိတဲ့ EnglandOxfordshire အရမှာ Christmas နေ့ကကွယ်လွန်သွားတာဖြစ်ပြီးတော့နှလုံးခုန်ရပ်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့ manager Michael Lipman ကပြောပါရယ
်2016နိုင်ငံတကာသတင်းနှစ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဒီဇင်ဘာလ31ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေနဲ့ပါဆိုရင်တော့လွန်ခဲ့တဲ့ဇူလိုင်လ10ရက်နေ့မှာကြာရောက်ခဲ့တဲ့သူရဲ့58နှစ်မြောက်မွေးနေ့ပွဲပြီးမှအပြီးနောက်တစ်ရက်မှာအမေရိကန်ပြည်အောင်စု Maryland ပြည်နယ်မှာကျင်းပခဲ့တဲ့မြန်မာမိသားစုနဲ့တွေ့ဆုံပွဲမှာကြပြဆရာအမှုပညာရှင်ဇမင်းသားလေးမန္တလေးသိန်းစော်ကသူ့ရဲ့မွေးနေ့ကြပြနဲ့အမှုပညာတွေကိုတီးဆိုဖျော်ဖြေခဲ့ပါတယ်
။မွေးနေ့နဲ့ဆောင်အကုသိုလ်ရဲ့တည့်ရက်အဆုံးပြတ်လေးကကဘာကြီးကိုပိုင်ပိုင်နိုင်နိုင်ခိုးအုပ်လိုက်တယ်။
သူရွှေခဲ့တဲ့ကြပြနဲ့တချင်းတချို့ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။2016ခုနှစ်နှစ်ဟောင်းကုံဆုံးလို့2019နှစ်တက်ကိုကူးပြောင်းမဲ့နှစ်တက်ကူးမင်္ဂလာအခါသမယမှာပြည်သူကမဲပေးရွေးချယ်လိုက်တဲ့အယတဆိုးရလက်ထက်မှာမြန်မာပြည်သူပြည်သားအပေါင်းငြိမ်းချမ်းသာရပါစေကြောင်းစီးပွားရေးပညာရှင်အမှုပညာရှင်တဘာဝပဝင်ကျင်ထိန်သိမ်းရေးနဲ့လူခွင့်လှုပ်ရှားသူတွေကစုမုံကောင်တောင်းပေးကြပါရစေ။2016ခုနှစ်အတွင်းမြန်မာပြည်တော်နယ်ပယ်အသီးသီးမှာပြည်သူရဲ့များရင်ဆိုင်ကြုံတွေ့ကြရတဲ့မှာထူးခြားဖြစ်စဉ်သုံးသက်ချက်တွေနဲ့အတူ2019အတွက်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မဆူမွန်ကတင်ဆက်ပေးပါမယ်ရှင်
။ဟုတ်ပါတယ်။2016ခုနှစ်အတွင်းမှာပြည်သူအများကမဲဆန္ဒတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရလက်ထက်ကိုအာဏာအလွှဲအပြောင်းနိုင်ငံရေးအကူအပြောင်းဖြစ်ခဲ့တယ်လို့အဖက်ဖက်ကနိုင်ကြခဲ့ရတဲ့မြမစည်းဝါးရေးဥမော့နလန်ထူလာစေဖို့အရေးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာပြည်သူတွေရဲ့ဘဝပို့ပြီးတော့မှတိုးတက်ကောင်းမွန်လာနိုင်မယ်လို့ယုံကြည်မျှော်လင့်သူကတော့စာရေးဆရာဒေါက်တာခင်မောင်ညိုဖြစ်ပါတယ်။
2016ကတော့ကျွန်တော်တို့နှစ်ပေါင်း54နှစ်ကျော်ပါလေပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီအယက်သားအစိုးရပေါ်ထွက်လာတယ်။အဲ့ဒီပေါ်ထွက်လာတဲ့လမ်းစကိုရပြီဆိုတော့ကျွန်တော်တို့ကလည်းအယံဝန်းတာကြတော့ပါလေပထမပိုင်းမှာတော့ကျွန်တော်တို့ကအာဏာဆွဲပြောင်းပေးပါမလားဆိုကြောက်ကြောက်ရွံ့ရွံ့နဲ့1990နမူနာရှိတော့ရှင်နေကောင်းပါမလားဆိုတော့စောင့်ကြည့်နေရတဲ့အချိန်ဖြစ်တယ်။အဲ့မဲ့တကယ်တမ်းအာဏာဆွဲပြောင်းပေးလိုက်တော့ဒီမိုကရေစီ85ရာခိုင်နှုန်းလောက်တော့ရတယ်လို့ကျွန်တော်တို့ဆပြောဆလုပ်တာပေါ့လေ။ဒါတော့ဒီကူးပြောင်းမှုကြီးကအမတန်ကြီးမားတဲ့ကူးပြောင်းမှုကြီးပါ။ကျွန်တော်တို့တတ်နိုင်တဲ့အတိုင်းအတာလေးတော့တတ်နိုင်သလောက်လုပ်ကြတာပေါ့လေ။ဒါမဲ့နှစ်ကြိမ်ပို့ပြီးတော့တိုးပွားပြီးတော့ကြီးပွားတိုးတက်တဲ့နိုင်ငံကြီးဖြစ်လာမယ်။အဲ့လိုဖြစ်လာပါစေလို့လည်းကျွန်တော်ဆုတောင်းပါလေ
ပြည်သူတွေနေစဉ်လူနေမှုဘဝမှာလုံခြုံတည်ငြိမ်အေးချမ်းနိုင်မှုက2018ခုနှစ်မှာတရားဥပဒေစိုးမိုးရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာရှလူခွင့်ကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအကြံပြုပါတယ်
ကျွန်တော်2019မှာကတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ PPGG လုံရမယ့်အပိုင်းရှိတယ်လို့ကျွန်တော်မြင်တယ်တရားစွဲဖွဲ့စည်းဖြစ်တဲ့ဥရေယုံရင်နောက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့တွေကလည်းဒီမှုကြီးနေပေါ်မှာဟိုလက်စားမှုမရှိဘဲနဲ့တကယ်အမှန်တမ်းအဖြစ်မှန်တွေကိုတင်ပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
နှစ်ပေါင်းများစွာမြန်မာနိုင်ငံအတွင်းသဘာဝတောတောင်တယံဇာတာတွေထိမ့်သိမ်းဆောင်ရှောက်မှုအားနည်းခဲ့ပြီးတဲ့နောက်အခု2016ခု2019ခုနှစ်ထဲမှာတော့ပြည်သူ့အစိုးရလက်ထက်မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီကဘာကြီးစိမ့်လန်းဆိုပြီးရေးမြန်မာနိုင်ငံသူနိုင်ငံသားတွေပါပူးပေါင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရတော့ဒေါ်လေးတို့မြန်မာနိုင်ငံအတွက်ပေါ့လေ2019ကျရင်တော့တေချာဥပဒေထုတ်တယ်၊ဤဥပဒေထုတ်တယ်နော်လုံးဝမဲ့ဤစနစ်အတိုင်းနော်ဒေါ်လေးတို့လုပ်ဖို့လိုပါတယ်လို့ဒေါ်လေးပြောချင်ပါတယ
်။မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌတရုတ်ဆောင်ဒါရိုက်တာအကယ်ဒမီလူမင်းကလည်း2016ခုနှစ်ဟာ မြန်မာရုပ်ရှင်လောကရဲ့ထူးခြားဖြစ်စဉ်တွေများစွာဖြစ်ခဲ့တယ်လို့စိန်ခေါ်မှုတွေနဲ့လည်းအများဆုံးရင်ဆိုင်ခဲ့ရတယ်လို့ဆိုပါရယ်ဆယ်စုနှစ်အတွင်းရုပ်ရှင်ဇာတ်ကားထုတ်လုပ်မှုအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့လာမယ့်2019ခုနှစ်အတွက်လည်းမျှော်လင့်ချက်များစွာရှိတယ်လို့သူကပြောပါရယ
်2016ခုနှစ်ကိုပြန်သုံးသပ်မယ်ဆိုရင်တော့အနုပညာလောကအနေနဲ့ကတော့ဝေဖန်မှုတွေပြင်းထန်ခဲ့တဲ့အဲ့တော့2019မှာမျှော်မှန်းတာကတော့ကျွန်တော်တို့ရုပ်ရှင်ဈေးကွက်ကတော့တိုးတက်လာမဲ့ထူးတက်လာမဲ့အရေးလက္ခဏာတွေမြင်နေရပါတယ်။နောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံမှုတွေ၊ဆက်သွယ်မှုတွေ၊ဖက်ဆက်ရပ်ကူးမှုတွေကျွန်တော်တို့2014ခေတ်ကစတင်ရေးဆွဲကြည့်တဲ့ရုပ်ရှင်ဥပဒေကြီးကိုလည်းတွတ်တော်တယ်။အရောက်ပို့နိုင်မဲ့နှစ်တစ်နှစ်ဖြစ်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ
်။မြန်မာနိုင်ငံရုပ်ရှင်စီယုံဥက္ကဋ္ဌတရုတ်ဆောင်အကယ်ဒမီလူမင်းပြောခဲ့တာဖြစ်ပါတယ်။2019အတွက်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်ဆူမွန်ကတင်ဆက်ထားတာပါ။ခုတစ်ခါမှာတော့2016အတွင်းနီးပညာပြောင်းလဲတိုးတက်မှုအကြောင်းတင်ဆက်ပေးပါမယ်။ဒီနှစ်အတွင်းမှာရေးပါတဲ့အစင်းမြင့်နီးပညာတွေထွက်ပေါ်လာခဲ့တယ်လို့ဆုံးရှုံးမှုအနေအချင်းတွေတွေ့ခဲ့ရပါတယ်။လူမပါတဲ့မောင်းနေတဲ့ကားကအစားဒုံးကြီးတွေကအဆုံအဲ့လိုတိုးတက်မှုတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။အစင်းမြင့်နီးပညာကတော့ပိုကောင်းတဲ့အနာဂတ်အတွက်ဆက်ပြီးတိုးတက်လာနေသေးပါ။ VOA သတင်းတောက် George Boutique ပေးပို့ထားတဲ့သတင်းတော်ကိုနှလောင်ကတင်ဆက်ပေးပါမယ်ရှင်။
လျှက်စစ်ကားတွေဟာအသည့်အဆမ်းမဟုတ်တော့သလိုလူမပါပဲမောင်းတဲ့ကားတွေထွက်ပေါ်လာဖို့မော်တော်ကားထုတ်လို့ရသမားတွေကအပြိုင်ဆိုင်ကြိုးပမ်းလာပါတယ်။စမ်းသပ်ကာလမှာအကြိမ်ကြိမ်ဆက်ပြတ်တာရှိခဲ့သလိုဒီချိန်မှာတော့လူသေမလောက်ထိဖြစ်ခဲ့တာပါ။ဒါပေမဲ့လည်းကားတွေကိုအချိန်မျိုးကြော်တက်လို့ရတဲ့အဆင်ကနေလမ်းမော်ကအတွေ့အကြုံတွေကိုမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်တဲ့အလိုအလျောက်စနစ်တွေရလာအောင်ကားထုတ်လုပ်သူတွေကအပြင်းထန်တီထွင်လာပါတယ်။ Survive Map အကြီးအကဲ Saravan Pudagada ကရှေ့အစီအစဉ်ကိုခုလိုပြောပါတယ
်။ When theself-driving car encounters
မောင်းသူမပါတဲ့ကားတွေလမ်းမပေါ်ကအခြေအနေအမျိုးမျိုးနဲ့အနာဂတ်မှာရင်ဆိုင်တွေ့တဲ့အခါဒီလိုအခြေအနေတွေကိုတန်းမောင်းများစွာသောလူတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုလေ့လာပြီးအသင့်တော်ဆုံးအချက်ကိုကျွန်တော်တို့ရွေးချယ်အသုံးပြုလို့ရတယ်လေ
2016ခုနှစ်ဟာဆက်ရုပ်အမျိုးမျိုးထွက်ပေါ်လာတဲ့နှစ်ဖြစ်တယ်လို့ပဲအရွယ်အစားအကြီးအသေးလူသားဆန်တဲ့ပုံစံတွေထူးဆန်းတဲ့တရိတ်ဆန်မုံပေါင်းနေတဲ့ဆက်ရုပ်မျိုးစုံထွက်ပေါ်လာတဲ့နှစ်လည်းဖြစ်ပါတယ်ဒါပေမဲ့လည်းတီထွင်မှုအားလုံးဒီပါမှာအခက်အခဲဆုံးဖြစ်တဲ့ hardware နဲ့ software ပြဿနာတွေကရှိနေပါသေးတယ်။ဒါတွေကိုသိပ္ပံပညာရှင်တွေဖြေရှင်းဖို့စံတက်ကာလာပဲရှိပါသေးတယ်။တချို့ဆက်ရုပ်တွေကတော့ဆက်ယုံလုပ်ငန်းတွေသိပ္ပံပညာရပ်တွေနဲ့အင်အားကြိုးဝမှတော့အသုံးချနေပါပြီ။နောက်ထပ်တီထွင်မှုတစ်ခုဖြစ်တဲ့ drone ယာဉ်တွေကတော့ကွန်ပျူစီးတွေစပြီးတော့ပို့ဆောင်ပေးဖို့လုပ်နေပါပြီ။ဆေးဘက်ဆိုင်ရာနည်းပညာလည်းအဆင့်မြင့်လာပါတယ်။ရှုပ်ထွေးမှုနဲ့တဲ့အရိုးနူလို tissue တွေကနေ exoskeleton လို့ခေါ်တဲ့မတန်ဆွမ်းသူတွေရဲ့အကြောနဲ့အာယုံကြောကိုအုံနောက်နဲ့ထိန်းချုပ်စိတ်ခိုင်းနိုင်တဲ့စက်မှုနည်းပညာအထိတီထွင်ခဲ့ကြတာပါ။သုံးဖက်မြင် 3D printer ကလည်းရှုပ်ထွေးတဲ့စက်ပစ္စည်းအပိုင်းတွေကိုထုတ်လုပ်နိုင်ပါတယ်။ NS အကြီးအကဲ James Cashman ကလည်း 3D printer နဲ့ထုတ်မှတချို့ပစ္စည်းတွေအတွက်အဆင်ပြေမယ်လို့ခုလိုပြောပါတယ
်။ So if we look at this inside of here
there is a PC အတွင်းပိုင်းကိုကြည့်မယ်ဆိုရင်ပြားလဘို့ပုံစံမျိုးတိဆောက်ထားတာကြောင့်နီလဟောင်းကြီးအတိုင်းဘလို့မှပြန်ပြီးထုတ်လုပ်ဖို့မဖြစ်နိုင်ပါဘူး။
နည်းပညာဆိုင်ရာတီထွင်မှုပြဿနာတွေထဲမှာသုံးဆွဲသူများလာတဲ့ Samsung Galaxy 7 smartphone ရဲ့ battery တွေပောက်ကွဲတာကလည်းတစ်ခုအပါအဝင်ပါ Samsung ကလည်းဖုန်းတွေကိုအစားထိုးခဲ့ပေမလို့ပြဿနာကိုမဖြေရှင်းနိုင်ခဲ့တဲ့အတွက်ဖုန်းထုတ်လုပ်မှုရန်နာဖို့ဖြစ်ခဲ့ရပါတယ်လူမပါပဲကွန်ပျူစီတွေတည်ယူပို့ဆောင်ပေးတဲ့ SpaceX ပုဂ္ဂလိကကုမ္ပဏီကအာကာသယာဉ်ဟာလည်းလွတ်စင်ပေါ်မှာပောက်ကွဲခဲ့တာကြောင့်အပီပီဆိုင်ရာအာကာသစခန်းနဲ့ကမ္ဘာပတ်လည်ထဲပစ္စည်းတွေပို့ပေးဖို့စီစဉ်ထားတဲ့ခီးစဉ်တွေနှောင့်နှေးခဲ့ရတာပါဒါအပြင်အတန်းနဲ့အမိန့်ပေးပြီးတော့တခြင်းတွေဖွင့်ခိုင်းနိုင်တယ်လို့အင်တာနက်ကသတင်းအချက်အလက်တွေရှာခိုင်းနိုင်တဲ့အထိအိမ်တွင်းအကူအညီပေးတဲ့ဆက်ရုပ်တွေလည်း2016မှာထွက်ပေါ်လာပါတယ်။ IBM ကွန်ပျူတာလုပ်ငန်းကလည်းကမ္ဘာတဝန်းကဆရာဝန်တွေအတွက်အနည်းမျိုးစုံနဲ့ကူညီပေးနေတာပါ။ဒီထဲမှာရှာပါတဲ့ယောဂဆိုင်ရာအချက်အလက်တွေစုဆောင်းပေးတာလည်းပါဝင်ပါတယ်။ဒေါက်တာဂျာကန်ရှက်ဖာကအခုလိုပြောပါတယ်။
The knowledge in medicine is going to double.
ဆေးပညာဆိုင်ရာဘုဒ္ဓတရီကနှစ်ဆတိုးလာပါတယ်။ဒါကြောင့်အများကြီးတိုးလာတဲ့ဒီချက်လက်တွေကိုရယူအသုံးပြုခြင်းနဲ့ဆိုရင်အထောက်အကူပြုမဲ့စနစ်လိုအပ်ပါတယ်။ဒါတွေကိုအသုံးပြုနိုင်အောင်ဆော့ဖ်ဝဲတွေလည်းလိုပါတယ
်။2016ခုနှစ်မှာပုဂ္ဂိုလ်ရဲ့အချက်လက်တွေအတော်များများခိုးယူခံရပြီးတော့ကွန်ပျူတာကွန်ရက်မှာအားနည်းချက်တွေအတော်များများရှိနေတာကိုတွေ့ခဲ့ရတာပါ။ဒါကြောင့်လာမယ့်နှစ်အတွင်းအရေးပါဆုံးနည်းပညာဆိုင်ရာကိစ္စရပ်တွေထဲမှာစိုက်ဘာလုံခြုံရေးဟာလည်းတစ်ခုပါဝင်ဖြစ်လိမ့်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်။
နောက်တင်ဆက်ထားတာပါ VOA ကလည်းစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတောက်ရထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုဒီလိုထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတောက်ရဖန်ယူနိုင်နိုင်ပါတယ်ရှင
်
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုည9နာရီတိုင်းမှာ Asia Set 7ကနေလည်းကြည့်ရှုနိုင်ပါတယ်။အခုတစ်ခါမှာတော့ကြဗျာဆရာအနုပညာရှင်ဇမင်သားလေးမန္တလေးသိန်းစော်ရွတ်ဆိုတဲ့သူရဲ့ကြဗျာတွေနဲ့တချင်းတချို့ကိုနှစ်တကူအထူးစီစဉ်ဖြစ်ထုတ်လွှင့်ပေးသွားကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့မှာကြာရောက်ခဲ့တဲ့သူရဲ့58နှစ်မြောက်မွေးနေ့အပြီးနောက်တစ်ရက်မှာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တယ်။မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာမွေးနေ့အမှတ်တရဖြစ်ကြဗျာတွေရွတ်ဆိုပြီးတော့တချင်းတွေတည်ဆောက်ခဲ့ပါတယ်။မန္တလေးတိန်စော်ရဲ့မွေးနေ့ကြဗျာအနုပညာလို့နာမည်ပေးထားတဲ့အစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ပထမဆုံးအနေနဲ့မွေးနေ့လက်ဆောင်ဆိုတဲ့ကြပြာကိုကျွန်တော်ရှင်းပြချင်ပါတယ်ဒီကြပြာကကျွန်တော်ရဲ့ပထမဆုံးကြပြာလို့ပြောနိုင်ပါတယ်သူ့ရင်ကကလေးရုပ်ရှင်ဆိုတဲ့စာစုတစ်ခုရေးဘူးပါတယ်အဲကြပြာအနေနဲ့တော့ဒီကြပြာကပထမဆုံးပါ1985လောက်ကရေးတာဆိုတော့အနှစ်30ကျော်လောက်ရှိပါပြီဒါပေမဲ့သူ့ဖွင့်နေထားတာတွေးမြင်ခံစားထားတာလေးတွေကခုတက်တည်းကျွန်တော်နှစ်သက်နိုင်တော့မှပဲဒါကြောင့်ဒီမွေးနေ့အမတ်တရအနေနဲ့ဒီညမှာရွှေ့ရင်ကျွန်တော်မွေးနေ့လက်ဆောင်ဆိုကြပြားလေးကိုဥစွာပထမရွှတ်ပါမယ
်မွေးနေ့လက်ဆောင်အကုသို့ရဲ့တည့်ရဲ့အစုတ်ပြက်လေးကကဘာကြီးကိုပိုင်ပိုင်နိုင်နိုင်ခုံအုပ်လိုက်တယ်လို့ပါကျန်ကလေးတွေငါရင်ကိုထိအောင်လင်းညစမ်းပန်းကလေးတွေငါရင်ကိုထိအောင်ငွေ့ညစမ်းတန်တရာကျွေးဆက်နေတဲ့ရောဘာဘင်ကဖြစ်သူ့သွေးတွေကိုတတ်သွင်းသွင်းကားထုတ်ပြီးနေမှာပါပဲ။မုံပြာကြီးတစ်ခေလုံးပြုံးနေတဲ့တန်ဆူချိုးကလေးမှာနှင်းများလေးခုပဲ။အိုးလာရောင်ကိုနားဆွနေတဲ့ကြောက်တုံးနဲ့နေသားမချတဲ့ရာဇဝင်ကိုမောင်းနေမှုနှလုံးသားဟာယေရှုနေတဲ့အိုးတလုံးဖြစ်ခဲ့တယ်။လမ်းကလေးကွက်မြက်ခံရမွေးရနေကလမ်းမလျှော့တော့ဘူးတဲ့တင်းနဲ့ထတ်သူထမြစัจ java လာမှာအံချောနေတဲ့တိမ်သားလေးတစားကဘာကြီးအတွက်အမှတ်တရားကောင်းမင်ကလည်းစကားတစ်ခွန်းလောက်ကိုမှဒဲတူမပြောနိုင်ဘူးတဲ့လားကဗျာတော်တော်ထိတ်ရတဲ့ခက်တယ်တနည်းအားဖြင့်ပေါ့ဗျာဟိုကျွန်တော်အနေနဲ့အမိနဲ့ပတ်သက်လို့ကဗျာရေးချင်တာတော်တော်ကြာပြီဒါပေမဲ့ကျွန်တော်စာပိုင်လေးတစ်ခုရတယ်ပေါ့နော်အဲဒီစာပိုင်လေးကမိမိမြင်ဝင်းဟာတားဘွားရဲ့ပထမဆုံးပွဲကင်းဖြစ်ပါတယ်ဆိုပြီးတော့အဲဒီစာပိုင်လေးရဒါပေမဲ့သူကကဗျာဖြစ်လောက်အောင်သူရဲ့စကလုံးအဖော်နဲ့ပေါင်းနဲ့တိုက်တိုက်မြဲမြဲကျွန်တော်စီကိုဆက်ရောက်မလာဘူးအဲဒီခါကျတော့ဒါကိုကျွန်တော်အကြာကြီးစောင့်ရတယ်ကျွန်တော်2014ကမှဒီစောစောအစာကြောင်းလေးရထားတာဆိုကျွန်တော်မှ10နှစ်ဆင်မှုပဲဒါပေမဲ့2014ကမှဒီကြပြာလေးကျွန်တော်တပုတ်တကားထားအဖြစ်ပြီးအောင်ရေးနိုင်တယ်ဟိုအဲ့တော့သူရဲ့ကြပြာနာမည်ကိုကျွန်တော်ရှမ်းရှမ်းတောက်ဆိုပြီးတော့နာမည်ပေးလိုက်ပါတယ်ဟိုတခါတည်းဟိုဒီကြပြာကဒီဘက်ခေ
အတန်ဟမ်စီဝါကိုက်ချင်မှကိုက်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ကကြပြာနဲ့ပတ်သက်လာရင်ဘယ်ပုံစံပဲဖြစ်ဖြစ်ကြပြာဖြစ်ရင်ကျွန်တော်နှစ်သက်တယ်ရှိကကြပြာပဲဖြစ်ဖြစ်ခုရေးတဲ့ကြပြာပဲဖြစ်ဖြစ်နောက်တော့ရေးလာကြမယ်ကြပြာတွေပဲဖြစ်ဖြစ်ကြပြာသာဖြစ်ပါစေကျွန်တော်ရင်ထဲဝင်လို့ရမှာပါကျွန်တော်အခုရှမ်းရှမ်းတောက်ဆိုတဲ့ကြပြာလေးကိုရွှတ်ပါမယ်နားထောင်ကြည့်ပါကြပြာနာမည်ကရှမ်းရှမ်းတောက်အမည်ရဒီနေ့မွေးနေ့လည်းဖြစ်တဲ့အတွက်ဒီကြပြာရင်အမည်ကိုဂါရဝပြုပါလေကျွန်တော်ဖေဆုံးတော်ပါပြီဒါပေမဲ့ကျွန်တော်ယုံကြည်တာကညနိုးတဲ့ရင်ထဲမှာထားတတ်တယ်ဆိုရင်ရာတော့ဝေးမသွားဘူးပေါ့ကိုသက်ရှင်နေသည်အဲ့ဒီရာတွေဟာကိုနဲ့အတူပဲဆိုပြီးတော့ဖီလည်းလည်းခုအတူရှိနေပါအမေကလည်းခုမြန်မာနိုင်ငံမှာဆိုအဝေးကြီးမှာဒါပေမဲ့ကျွန်တော်အတူရှိနေတယ်လို့ပဲသဘောထားပါရှမ်းရှမ်းတော့မေမေမြဝင်းဟာတားဘွားရဲ့ပထမဆုံးဖွဲခင်မေမေအပြုံးပန်းကတားအတွက်လက်ခုတန်တိန်တန်ကလေးကလာမိမိနှလုံးသားမှာဘလို့ဆူဆူဘဲပုံကကတားနံမယ်အကြမရှိမိမိအဆုံးဖြတ်မှာတားအမှုပညာအောင်မြင်မှုမရမှများဘယ်တော့ခါကမှကြောက်ကြစရာမလိုဘယ်ရက်ဘယ်တန်တရာပတ်စာခွာဖြာသိမ့်စီဦးတော့မေမေရင်နဲ့တသက်တာဇမင်းသားလေးတယောက်ရှမ်းရှမ်းတောင ်ကျွန်တော်ဘာမှမမတ်ထင်နေရေးဦးတဲ့ကြပြာလေးတစ်ပုတ်သူ့လည်းသတိရပါတယ်ကြပြာနာမည်ကမိမိကိုမိမိခိုးယူပေါင်းတင်ခြင်းဆိုတဲ့ကြပြာပါအိုကျွန်တော်တို့ကဘဝထဲမှာစိတ်နဲ့ကိုယ်နဲ့ပဲဖြစ်ဖြစ်ကိုယ်မျောလင်းချက်နဲ့ကိုယ်လုံနေရတာနဲ့ဖြစ်ဖြစ်တခါတရံနီးမလို့လို့နဲ့ဝေးနေတယ်တစ်ထပ်တည်းမကြောက်ဘူးပေါ့နော်ရှင်းစကားတွေလည်းရှိပါတယ်ပြောအားမမနေရတော်အားမနေရတို့ဆိုတဲ့အတိုင်းပေါ့ကျွန်တော်တို့သွားကျင်တဲ့အမှုပညာပဲဖြစ်ဖြစ်ယုံကြည်မှုတစ်ခုပဲဖြစ်ပေါ့သွားကျင်တဲ့စီနဲ့တခါလေကိုယ်သွားနေရတာနဲ့အရတ္တိသားတွေကကွဲကျင်ကွဲနေမယ်ဟိုတခါလေးအရှိတ်ကိုရောက်ဖို့အနောက်ကိုသွားနေရတာလဲရှစ်တက်ပါဒါကြောင့်ဒီလူငယ်ဘဝမှာကျွန်တော်ခံစားရတာလေးတွေပေါ့နော်ကျွန်တော်ညစဉ်ပွဲကတယ်ကျွန်တော်ကပြလုတ်ကန်ရတာ ਨੇ ကျွန်တော်စိတ်ကဟိုကျွန်တော်မဲ့နေတယ်အိမ်မဲ့နေတခါတည်းဟန်ဟိုအများကြီးဝေးနေတယ်ပေါ့နော်အဲ့ခါမှာကျွန်တော်ဟာခင်ဗျာဆရာလေးအမေရှိတာဆိုတော့အမေကိုတမိတာပေါ့လေအမေကိုတပြီးတော့ဒီခင်ဗျာထဲမှာတချို့ပိုက်လေးတွေကြီးတယ်နောက်ပြီးတော့အဲ့ခင်ဗျာထဲမှာပါတယ်ဆလုံးလေးတစ်ခုပေါ့နော်အဲကျွန်တော်အင်မတန်ခင်မင်နဲ့ချစ်ခင်ရတယ်ခင်ဗျာဆရာမောင်ချောနဲ့ဆိုခဏခဏဒါလေးကိုတသသာပြောလို့ရှိတယ်အားလုံးအတွက်ကျွန်တော်ကိုလိုယုံသွားတာလားဆိုတဲ့အပိုက်လေးပါကိုယ်လူယုံနေဆိုမှတခါလေးကြတော့အဲ့ဒီကိုလူယုံခြင်းဟာအလုံးအတွက်ဆိုတာရှင်းပြဖို့ခက်ခဲပေမဲ့မှန်တရားတော့မှန်တရားပါပဲဒါကြောင့်အဲ့ဒီကြပြာလေးကိုကျွန်တော်လူငယ်ဘဝရဲ့အားလည်းဖြစ်စီခဲ့တယ်ဟိုကိုဘဝကိုပြန်ပြီးတော့လိုအပ်တာတဲ့ဂိယုနာပိုးနေသလားလို့လည်းတန်တရားဝင်ပါဒါပေမဲ့ကျွန်တော်အားဖြစ်ခဲ့တယ်။ဒါကြောင့်ကျွန်တော်တို့ဟာနေတိုင်းညတိုင်းလုတ်ကင်နေတဲ့ရပ်တည်နေတဲ့ဘဝတွေကနေပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ခိုးယူပြီးတော့ကိုယ့်အိမ်မက်နဲ့ကိုယ့်ရည်ဝဲချက်နဲ့ကိုယ့်အနာခံတဲ့သွားတဲ့နေထားအချိုးကွေလေးကိုမိမိကိုမိမိခိုးယူပေါင်းတင်ခြင်းလို့ခင်ဗျာရေးပြခဲ့ပါတယ်။မိမိကိုမိမိခိုးယူပေါင်းတင်ခြင်းတန်ဆူထားတဲ့25နှစ်သားလေးက ောင်းကင်နဲ့ထပ်နေနေတယ်တမန်သလင်းတွေကွဲ့တချက်ချင်းအသက်ရှူတာနေသွင်းပြစ်နေတာအမေကျွန်တော်နဲ့ကျွန်တော်မိုင်မောင်းများစွာဝေးကွာရကျွန်တော်နဲ့ကျွန်တော်နှစ်ပေါင်းများစွာခွဲခွာရအိမ်မက်တွေတချို့ငွေကင်းစားမှာတည်ဆုံးအားလုံးအတွက်ကျွန်တော်ကိုလွယုံသွားတာလားတခါမှမရောက်ဘူးတဲ့မနဲ့ဖန်မျက်လုံးထဲကတောင်းနေသည်သွားဖို့အခောက်ခောက်အခါကအမောင်များဘယ်လိုခုတ်ထွန်းလင်းချင်းမှာမြေကြီးပေါ်မှာငှက်တုပ်ကြက်ကြက်တဲတဲပြန်တန်းသွားကျွန်တော်ဒီဇက်ကျင်ပေါ်မှာရွက်ခဲ့တဲ့ကြပြာပေါ့နော်အားလုံးနဲ့ဆိုင်နေကျွန်တော်ညီကိုတွေမောင်မတွေနိုင်ငံအတွက်လှုပ်ရှားခဲ့တဲ့လူတွေအားလုံးနဲ့ဆိုင်နေလို့ကျွန်တော်ရည်ရွယ်တော့ကလည်းဒီတိုင်းကြီးမလွတ်တင်ပေမဲ့ဒီရင်ထဲကဒီနှလုံးသားနဲ့ဒီအကြောင်းအရာပေါ်မှာဖွဲ့ခဲ့တာဖြစ်တဲ့အတွက်ဒီကညာကိုဖန်ရင်းနဲ့ပြီးရင်တောင်းတဲ့ကကျွန်တော်တချင်းဆိုပြီးတော့ဒီညရဲ့စုံစည်းမှုကိုကျွန်တော်တို့ကြပါရှင်ရှင်ပြီးဆုံးမှာဖြစ်ပါကြပြမီးဖွင့်လိုက်ဆိုတဲ့ကြပြဖြစ်ပါမီးဖွင့်လိုက်နေမွန်းတဲ့ငါအိမ်မှာအမောင်နေတိတ်တီးလွန်းသမို့မီးဖွင့်လိုက်ခန်းလုံးပြင်းမောင်နဲ့အမောင်နဲ့တိမ်အောင်ဆုံးမမြင်ဟပင်လေစင်ရော်နဲ့လှိုင်းလုံးများမမြင်ဟစိညိုတောင်တန်းနေမမြင်ရငါရဲ့တခန်းလုံးမှောင်ရင်မီးဖွက်လိုက်ချက်ချင်းစကားဖွင့်ရတဲ့မျက်လုံးလေးကိုမမြင်အောင်မှောင်မင်းအလားတရားနဲ့ဝင်းမဲ့တဲ့တချင်းသားကိုမကြားရအောင်မှောင်မင်းပုတ်အဲ့အမောင်တွေသာပြည့်နေပြီးတော့မှောင်မင်းမီးဖွက်လိုက်လူတယောက်ရဲ့ဥကောင်အိမ်မက်တွေနဲ့အချောင်းထနေတဲ့ကြပြပေါ်ဟောဒီကဘာလင်းရမယ်ဟဲ့ညီလေးတာမာနဲ့အတွေးလေးကသွေးတစ်ဆက်ကြာနီးတော့ဟာကြိုင်လို့မရဘူးမီးဖွက်လိုက်နှလုံးသားတွေနဲ့ထွန်းကြီးမြို့ရတွေနဲ့ထွန်းကြီးအာယုန်နဲ့ငါအတနဲ့ထွန်းကြီးပျော်မှုအတီးပြီးတဲ့အတန်ခြေလက်တို့နဲ့ပေါ့လောရန်တရားကိုညာမွေးတိုင်းတစ်ခိုင်းလို့ငါတို့ဖမရဲမြို့ကိုင်းလာအောင်မီးဖွက်လိုက်နှလုံးသားတွေနဲ့ထွန်းကြီးမြို့ရာတွေနဲ့ထွန်းကြီးတိုင်းပြည်နိုင်ငံနဲ့ထွန်းကြီးကမ္ဘာလောကနဲ့ထွန်းကြီးအဲ့ဒီအလျံကြီးကြီးပျော်ရွှင်မှုတွေရဲ့အရင်းနဲ့အယောင်ဟာဒရမတုအကောင့်ထဲမှာရှိတဲ့မောင်သိန်းစုံတယောက်ဖြစ်တယ်တောက်ပါတဲ့ပွဲကင်းကြီးဟာမောင်သိန်းစော်ရဲ့အခြားမောင်သိန်းစော်တယောက်ဖြစ်တယ်။မီးဖွက်လိုက်မနဲ့ခင်လေးတို့တယောက်ရဲ့အလင်းရောင်ဘယ်တော့ဘယ်တောင်မှရေငတ်နေပြီလေ။မီးဖွက်လိုက်စိန်လာချင်းကိုဘယ်ကမမင်းရောက်တဲ့လေခွင်းတွေပျော်ရွှင်မှုမီးဖွက်လိုက်မီးဖွက်လိုက်မိုးသားတိမ်တဲ့သို့မဟုတ်ပြန်တန်းလာတဲ့သမုတ်တရားကြီးအတောင်မညောင်းမှုမီးဖွက်လိုက်မီးဖွက်လိုက်ရန်နာခြင်းမရှိတဲ့မြည်အလင်းတွေလန်းဆန်းမှုမီးဖွက်လိုက်မီးဖွက်လိုက်ဒီမှာမိတ်ဆွေငါတို့အားလုံးရဲ့အမေရင်ဝင်ထိန်ကြီးကိုကဘာကြီးကိုမီးဖွက်လိုက် ကဗျာစင်မမရွတ်တဲ့ခံကြတော့ကဗျာကိုအကူအညီပေးခဲ့တဲ့ချင်းတစ်ပုတ်ရှိပါတယ်အဲ့တော့ကျွန်တော်ရဲ့အားလုံးသိတဲ့ဇမင်းသားလေးသိန်းစောတိုင်းပြည်အမျိုးဆိုတဲ့တောင်းတိုက်ကကြောတချင်းပါပဲဟိုကျွန်တော်ကကဗျာတွေမှာရွတ်ပြီးတော့ပိတ်သက်ခုနပြောသလိုဒူလောပေါ့နော် ရှင်ထဲမှာဖြစ်နေတဲ့အချိန်မှာတောင်းတဲ့ကကြောတချင်းတန်လေးနဲ့လွှမ်းမိုးလိုက်လို့ရှိရင်အကုန်လုံးအမျက်တော်ပြေးပြီးတော့အရသာတစ်ခုထိလဲသူကခေါ်ပေးသွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်တောင်းတဲ့ကကြောတချင်းလေးကခင်ဗျားစင်မော်ရွတ်ဖို့အတွက်အများကြီးထောက်ကူအကာအကွယ်ပေးခဲ့ပါတယ်။ဒီတချင်းလေးနောက်ကပဲဟိုအမီလေးထုတ်လိုက်ခေါင်းလေးထွက်လိုက်နဲ့ကျွန်တော်စင်မော်မှာခင်ဗျားရွတ်တဲ့ကိစ္စကိုဆောင်ရွက်နိုင်ခဲ့တယ်အဘရောဒီဆစ်ဆစ်ဖြူအနန်းဆိုတဲ့စကလုံးလေးကကျွန်တော်တို့အမှုပညာသင်တဲ့ပြိတ္တပေါ့နော်တူဟုတ်တူချက်ခင်အောင်တွင်မှုရှိပါတယ်အမှုပညာသင်ကိုပြိတ္တချစ်တယ်အဲ့တော့အဲ့ဒါကိုကျွန်တော်ကအနန်းဆိုလဲဒီအနန်းဆစ်ဆစ်ဖြူအနန်းလို့ကျွန်တော်ခေါ်ခြင်းတယ်တန်ရှင်သောကြည်လင်တော့လှပတော့အဒီအဓိပ္ပာယ်လေးကိုကျွန်တော်ဖွဲ့တယ်အကျွန်တော်ပိဋကစီကိုလာတဲ့အခါမှာဆွဆွဖြူအနမ်းလေးနဲ့ချူစီချင်းတဲ့သဘောနဲ့ကျွန်တော်ချစ်တဲ့ပိဋကကြီးကိုကျွန်တော်တားတာပါပဲကျွန်တော်တိတိတလားဖွဲ့နှဲ့တဲ့ကဗျာလေးပါကျွန်တော်လည်းချစ်ပါတယ်ကျွန်တော်ပိဋကကလည်းဒီကဗျာလေးကိုချစ်ခင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
မနေ့သိန်းစော်ရဲ့မွေးနေ့ကဗျာအမှုပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးစာရေးတာပေးပို့ခြင်းနဲ့ဒေသချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးတာပေးပို့နိုင်ပါတယ် VOA ကလည်းစနေနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါခုတော့သတင်းချင်းချုပ်ကိုကိုရဲနိုင်ကကြီးညာပေးပါမယ်
2019ခုနှစ်ကိုကြိုဆိုတဲ့နှစ်သစ်ကူးပွဲတော်တွေကိုမြန်မာနိုင်ငံအပါဝင်ကမ္ဘာတဝှမ်းမှာစီကားတိုက်မြိုက်စွာကျင်းပနေကြတာမှာကျွန်တော်တို့အခုတန်လွင့်နေတဲ့အချိန်မှာတော့နယူးဇီလန်ဩစတြေးလျဂျပန်တောင်ကိုရီးယားနိုင်ငံတွေမှာ2019ခုနှစ်နှစ်သစ်ကိုကူးပြောင်းသွားခဲ့ကြပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ရဲတပ်ဖွဲ့ဝင်8000နဲ့အတူအကြမ်းဖက်နေတဲ့အဖွဲ့တွေဘုံးရှာခွေးတွေကိုလည်းချထားပါတယ်နယူးယောက်မြို့လေကောင်က Times Square မှာကျင်းပမဲ့နှစ်သစ်ကူးကြိုတဲ့အခမ်းအနားကိုအခမ်းအနားကကောင်တောင်းခလုတ်ကိုတော့မကြခင်ယာရုကနေအနားယူတော့မဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကနှိပ်သွားမှာဖြစ်ပါတယ်ခင်ဗျာအီရန်နိုင်ငံဘက်ဒက်မြို့အလယ်ပိုင်းကလူစီကားတဲ့ဈေးတစ်ခုမှာဒီကနေ့ဘုံးနှလုံးပေါက်ကွဲခဲ့တာကြောင့်လူ25ယောက်ထပ်မင်းသေဆုံးသွားခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်ဒါအပြင်ဒီတိုက်ခိုက်မှုမှာလူ50ထပ်မင်းလည်းဒဏ်ရာရသွားခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်ရုရှားနဲ့တူရကီနိုင်ငံတို့ဂျာဝန်ဆောင်ရွက်ပြီးတဲ့ဆီးရီးယားပစ်ခတ်ရေးစည်းရေးသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးကြဖို့ရှိပါတယ်။ငြိမ်းချမ်းရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမ်းမှာအရင်ဆုံးဂျားဖြတ်ဆိုရတရက်ဖွဲ့ဖို့ပါဝင်သလိုဆီးရီးယားနိုင်ငံတော်ဝန်ကလူရစီလူမှုကူညီရေးတွေအများဆုံးအန္တရာယ်ကင်းဆုံးတဲ့အတားအဆီးမရှိပေးဖို့နိုင်ဖို့တောင်းဆိုချက်တွေလည်းပါဝင်ပါတယ်။
တင်ကြကြကိုကိုရနိုင်ငံကညပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ maximum ဖြစ်ပြီးတော့ engineer ကတော့ void deck ဖြစ်ပါတယ်ကျမအီသန်စင်ပါရှင် VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိ line to meter 24 40 48 50ပြည့် line meter 190တို့ကနေဖဲယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါ့နှစ်သက်မှာပျော်ရွှင်ကြပါစီရှင်
This program has come to you from the Voice of America, Washington.